မြန်မာနိုင်ငံမှာဇန်နဝါရီလ31ရက်နေ့ကစပြီးကျင်းပနေတဲ့လွှတ်တော်ထဲမှာအစိုးရသည်အတွင်းမူဝါဒချမှတ်လှုပ်ဆောင်မှုတွေကိုဝေဖန်ဆွေးနွေးဖို့အတွက်လွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်။လွှတ်တော်အမတ်တွေကအစိုးရကိုမေးမြန်းချင်တာတွေကိုလွှတ်တော်သဘာပတိစီတင်ပြပြီးသဘာပတိကမေးမြန်းခွင့်ပြုတာတွေကိုပဲမေးမြန်းကြရမှာဖြစ်ပါတယ်။အဲဒီလိုအစိုးရသည်ရဲ့မူဝါဒကိုဆွေးနွေးဖို့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကအမတ်တွေပြင်ဆင်နေတဲ့အချိန်မှာပြည်နယ်လွှတ်တော်တွေကတော့အစိုးရသည်ဖွဲ့ပြီးပြန်လည်စတင်မဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေကိုပဲဆောင်ဆိုင်နေကြပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်အင်ကာနေ့မှာဖွဲ့စည်းမဲ့အစိုးရတဲ့အတွင်းမူဝါဒချမှတ်လှုပ်ဆောင်နေမှုတွေကိုလွှတ်တော်အမတ်တွေကထောက်ပြဝေဖန်ဆွေးနွေးဖို့အတွက်ကြိုတင်ပြင်ဆင်နေကြပါတယ်။မေးခွန်းတွေကိုသက်ဆိုင်ရာလွှတ်တော်သဘာပတိစီကိုကြိုတင်တင်ပြထားကြရမှာဖြစ်ပြီးတော့သဘာပတိကခွင့်ပြုတဲ့မေးခွန်းတွေကိုပဲအစိုးရအဖွဲ့ကတာဝန်ရှိသူတွေကိုမေးမြန်းခွင့်ရမှာဖြစ်ပါတယ်။အမျိုးသားလွှတ်တော်မှဥဖုံးမြောင်ကအခုလိုပြောပါတယ
်။မျိုးသားလွှတ်တော်ဥက္ကရာဥက္ကရာမင်းကကျွန်တော်တို့ဟိုတနေ့ကပြောတယ်။မျိုးသားလွှတ်တော်ဖြူမှပြောတာ။ခင်ဗျားတို့ဘက်ကမေးခွန်းမေးကြရည်ရှိလို့ရှိရင်အခုကြိုပြီးပေးထားတော့တဲ့။ဒီနောက်ဆွဲလောက်လို့ရှိရင်အစိုးရအဖွဲ့ပေါ်တော့မယ်တဲ့။အဲအစိုးရအဖွဲ့ပေါ်တဲ့ခါမှာကြရလို့ရှိရင်ခင်ဗျားတို့မေးထားတဲ့မေးခွန်းနဲ့သက်ဆိုင်တဲ့အလူကိုကျွန်တော်တို့ခေါ်ရပေးမယ်တဲ့။အဲ့တော့ကျွန်တော်တို့မေးရရှိရမေးဖို့တော့ကျွန်တော်တို့အခုအချက်နဲ့တူနေပါဗျာ
အခုတော့လွှတ်တော်အမတ်တွေကအစိုးရအဖွဲ့တွေမူဝါဒတွေနဲ့ပတ်သက်ပြီးဝေဖန်ထောက်ပြပြင်ဆင်နိုင်ဖို့ဆွေးနွေးကြမှာဖြစ်ပါတယ်ဒါပေမဲ့လည်းမေးခွန်းတွေကိုလွှတ်တော်သဘာပတိထံကိုဆယ်ရက်ကြိုတင်အကြောင်းကြားဖို့ညွှန်ကြားထားတာဖြစ်တယ်လို့ဒါကိုသဘာပတိကပေးချခွင့်လည်းရှိပါတယ်ဆွေးနွေးမေးမြန်းခွင့်ရတဲ့မူဝါဒတွေကိုပြင်ဆင်ခွင့်ရဖို့ကတော့လွှတ်တော်တွေမဲခွဲဆုံးဖြတ်ရမှာအင်အားမညီမျှမှုကြောင့်လွယ်ကူမှာမဟုတ်ဘူးလို့လည်းလွှတ်တော်အမတ်တွေကပြောဆိုကြပါတယ်။လက်ရှိလွှတ်တော်တွင်မဲခွဲဆုံးဖြတ်မှုအနေအထားကိုဥဖုံးမြင့်အောင်ပြောပြတာကတော့
မဲခွဲတယ်လေဗျာမဲခွဲတော့လေကိုလူကနေတော့ကိုလူမဲပဲရတော့ဗျာကျွန်တော်တို့ဒုတိယသမ္မတရွေးကောင်းမှာတော့ကျွန်တော်တက်မယ်ကိုယ်စလဲမပါဘူးပေါ့။အဲဒီမှာလဲကျွန်တော်တို့ဟိုကျွန်တော်တို့ဒီမိုကရေစီအင်အားစုက300လောက်ပဲရှိတယ်သူတို့အဖွဲ့က140လောက်ရှိတော့လေအဲဒါမဲခွဲတော့လေ140 29မဲအဲ့တော့ပါပဲသူလူကသူရှိစီတော့မဲရတယ်ကိုလူကလည်းကိုလူရှိတော့ပဲမဲရပါလေဆန္ဒခိုင်မဲပေးရတယ်ပတ်သက်လို့ကတော့မဲခွဲတဲ့အဲ့ခံရရမှာပေါ့ဗျာ
အစိုးရအဖွဲ့တစ်ကိုတော့လက်ရှိသမရအဖြစ်ရွေးချယ်ခံထားရတဲ့ဘိုးချုပ်ကြီးဟောင်းဦးသိန်းစိန်ကဖွဲ့စည်းမှာဖြစ်ပါတယ်ပြည်ထောင်စုအစိုးရဖွဲ့စည်းပြီးတဲ့နောက်မှာသမရကပဲပြည်내နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုရွေးချယ်တင်မြှောက်မှာဖြစ်ပါတယ်ဇန်နဝါရီလ31ရက်နေ့ကလွှတ်တော်သဘာပတိရွေးချယ်ပြီးတဲ့နောက်ရန်နာထတဲ့ပြည်내လွှတ်တော်တွေမှာတိုင်းရင်းသားပါတီတွေကလွှတ်တော်အမတ်တွေပြည်내ဝင်ကြီးချုပ်ဖြစ်နိုင်တဲ့အလားအလာပေါ်မှာတော့ရှမ်းပြည်နယ်လွှတ်တော်အမတ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အပေါင်းကအခုလိုပြောပါတယ
်ပြောရတော့ခက်တယ်ဗျတမန်တော်ကျွန်တော်မြော်မှန်းတာတိုင်းဒါရဲကသူ့တမရတယောက်ရှစ်ဖို့ဆိုတော့ကျွန်တော်တို့မြော်မှန်းတယ်လို့တော့ဖြစ်လိုက်ပြီပေါ့ဗျာပြည်내မှာကျွန်တော်တို့တိုင်းရင်းသားပါတီတွေထက်ဟိုဝင်ကြီးချုပ်ဖြစ်ဖို့ဆိုတဲ့ဟာတော့ကျွန်တော်ကတော့မျော်တော့မျော်လင့်တာပေါ့ဗျာဖြစ်တော့မဖြစ်ဖြစ်မလားမဖြစ်ဘူးလားဆိုတော့ပြောလို့မရဘူးလေဝန်ကြီးချုပ်ကိုသမရဆုတင်ပေးမှာ哦ပြည်내လွတ်တော်တပုံးသူချဲ့ယူရမှာ哦အတိကတော့သမရပါပဲကျွန်တော်တို့ပါတီနေတဲ့ကရှမ်းပြည်내လွတ်တော်မှာကျွန်တော်က32ဦးပဲနိုင်တာ哦เนาะဟိုပြည်ခိုင်ပြောက54ဦးနိုင်တာ哦ကျွန်တော်ကဒုတိယနေရာပဲရတာပေါ့နော
်ပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကနေလွှတ်တော်သဘာပတိဒုတိယသမရနဲ့သမရရာထူးတွေကိုလွှတ်တော်နှစ်ရက်ထဲမှာကိုယ်စားလှယ်နေရာ388နေရာရထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်တွေနဲ့စစ်တပ်ကိုယ်စားလှယ်တွေကသာရရှိခဲ့တာဖြစ်ပြီးပြည်내သဘာပတိရွေးကောက်တင်မြှောက်မှုတွေမှာလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီကပဲအသာစီးရရှိနေတာဖြစ်ပါတယ်ဒါကြောင့်ပေါ်လာမဲ့အစိုးရရဲ့မူဝါဒတွေကိုပြင်ဆင်နိုင်ရင်းနဲ့ပြည်ထောင်စုနဲ့ပြည်내အစိုးရအဖွဲ့တွေမှာလူနည်းစုအနှံ့ရနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားပါတီတွေရဲ့အခန့်ကဏ္ဍဟာကြဲကြဲပြန့်ပြန့်ရနိုင်မဲ့အခြေအနေရှိမရှိဆိုတာကတော့မသေချာဘူးလို့လည်းလွှတ်တော်အမတ်တွေကပြောကြားနေကြပါတယ်ရှင်